တာရှင်များခင်ဗျာပြည်ပရောက်မြန်မာတွေထဲမှာမစ္စတာဘာမာလို့ခေါ်တဲ့ကတ်တွန်းဆရာတယောက်ရှိပါတယ်ခင်ဗျာသူကတော့လွန်ခဲ့တဲ့အနှစ်20တပတ်ကမြန်မာပြည်မှာကတ်တွန်းဝင်းထွန်းလို့နာမည်ကြီးခဲ့တဲ့သူပါပဲတချို့တွေလည်းမှတ်မိကြပါလိမ့်မယ်သူ့ရဲ့ဇာတ်လိုက်ကတော့ကိုချစ်ဆရာပါမစ္စတာဘာမာလို့ခေါ်တဲ့ကိုဝင်းထွန်းတယောက်အခုအမေရိကန်နိုင်ငံမှာအခြေချနေထိုင်နေပြီးတော့ကတ်တွန်းတွေကိုပုံမှန်ရေးဆွဲနေဝင်နေမကတော့ပါဘူးကွန်ပျူတာဂရက်ဖစ်ဒီဇိုင်းဆရာဖြစ်ရောအင်တာနက်ဝက်ဘ်ဆိုက်သမားဖြစ်ရောမြန်မာလိုကွန်ပျူတာစက်လုံးတွေရေးဆွဲတဲ့သူဖြစ်ရောလုပ်နေတာပါကဲဒီတစ်ခေါက်ကတ်တွန်းအမှုပညာအကြောင်းကျွန်တော်တို့ပြောကြအောင်ပါကျွန်တော်ကြားမှုတယ်မြန်မာပြည်မှာတော့ကလေအမှုပညာလောကမှာကဗျာသမားတို့ကတ်တွန်းသမားတို့ဆိုတာတုံတောင်တက်တည်နေမရဘူးလို့ကြားမှုတယ
်ဟုတ်တယ်ဗျကျွန်တော်တော့ကိုကတ်တွန်းဆရာမို့လို့ပြောတာမဟုတ်ဘူးအဲ့ဒါတော့တကယ်ပဲဘာဖြစ်လို့လဲလို့ဆိုတော့မဲဇင်းတစ်ဆောင်မှာကြည့်လို့ရှိရင်ကဗျာတို့ကတ်တွန်းကမာတိကာပြီးရင်ဖိတ်ဆုံးကပါတဲ့အတွက်ဂုံယူစရာတော့ရှိတယ်သို့တည်းလည်းပဲငွေနည်းဆုံးနောက်ပြီးတော့အောင်မြင်ဖို့ဆိုတာတော်တော်ခက်ခဲအဲ့ဒီအတွက်ရင်းရတဲ့အချိန်နဲ့လှုပ်ရတဲ့ပမာဏဟာစာရေးဆရာတို့ဘာလို့ဖြစ်ဖို့ကြိုးစားရတယ်ကြိုးစားရတာချင်းအတူတူပဲပင်ပန်းနာချင်းလည်းအတူတူပဲဒါပေမဲ့လို့ထွက်လာတဲ့ result ကပေါ့လေဒီဝင်ငွေကအယံကွာတယ်အမှဝိစုတပုတ်ကို150 200 300ဟိုခက်ကနံမည်လေးထွက်လာရင်ပက်ကနေပေးလိုက်မယ်သူမို့နံမည်ကြီးလာလို့ရှိရင်ဝိတုတိုလေးတပုတ်ကို300ပေးရင်ပေးပြီးတော့မဂ္ဂဇင်းကဝယ်ချင်ဝယ်လိုက်မယ်ပြည်တွင်းမှာဆိုစမန်လေးတခုရှိကြတယ်မဂ္ဂဇင်းတစ်ဆောင်ကောက်လှန်လဲလို့ရှိရင်မာတိကအဖုံးလေးကြည့်ပြီးရင်ကတ်တုံးကနံပါတ်1ဖတ်ဆုံးကတ်တုံးကိုဖတ်ပြီးမှကဗျာဖတ်တယ်ပြီးတော့ဆောင်းမဖတ်တယ်ဝိတုဖတ်တယ်ဒီပမာရရဲ့ delay လိုမျိုးဖြစ်နေတယ်အဲ့လိုဦးစားပေးဖတ်ခံရတော့လည်းပဲကတ်တုံးတစ်မျက်နှာကိုခုနလို150 300ပေးပါကြတော့လေသမင်းနာအနေများကိုလိုက်ပြီးလို့လာပြီးတခါကျတချို့ကတော့တန်တယ်လို့မထင်ကြဘူးတခါကတ်တွန်းရေးရတာကအခက်ခဲချင်းတူတော့လည်းပဲတောင်းဝင်ပူကြီးတယ်ဘာလို့ဆိုလိုရလဲလို့ဆိုတော့ဥမာကလေးလေးတဖြူဖြူတိုက်နေတယ်ဟလားလေဆောင်တဲလေးရဲ့ပြင်းပေါက်မှာလွန်ချောမောလှပါတယ်မိမေပြောလေးတယောက်ထိုင်ပြီးငေးနေတယ်ဆိုအဲ့ဒါလေးကိုကြပြဆိုက်ရင်သူလဲကျိုးသားပန်းသားဆက်လို့တပိုက်ဖြစ်စီပြီးသွားမယ်ဝိထုကလည်းတမျက်နှာဖြစ်ဆိုရေးလို့ပြီးသွားမယ်ကတ်တွန်းကြတော့အဲ့ဒါကိုရေးမယ်ဆိုရင်ငါစဉ်းစားကြည့်မိမချောဆိုတာနဲ့ကိုပြဿနာတက်သွားတယ်။အဲ့ဘယ်မိမချောတာကိုလိုက်ရှာရေးရမလဲ။ဘယ်လိုရေးရမလဲ။ကိုယူထားတဲ့ကိုမိမအချောဆုံးဆိုပြီးယူထားတာ။ကိုမိမပုံလို့ရေးရင်ချောတယ်လို့သူတို့သတ်မှတ်ပါမလားဆိုတာစဉ်းစားစရာဖြစ်လာ။ဆက်လေးလေးတဖြူဖြူဆိုရအသေးရော။ဘယ်လိုရေးမလဲ။လေးတိုက်တဲ့ပုံကလေးကိုရေးမှာ၊တစ်ပင်လေးကိုထည့်ပြီးတော့လေးတိုက်ပုံရေးမလား။လဲဆောင်တဲလေးဆိုရင်ရိုးရိုးတဲ့ကောက်ရေးလို့မရအောင်။လဲဆောင်တဲရဘယ်လိုဆိုရက်ကိုကလိလာထားမှာ။ကတော့ဆရာမမြင်ဘူး။ဘာရေးလို့မရအောင်။၃-၅တောင်ကျွန်တော်အခုဒီနေ့ဆိုရင်အလွတ်ကြီးမရေးတာတော့မမြင်ရတာကြားပြီ။အဲ့ဒီလိုတာဝန်ကြီးတာဝန်ကြီးလို့သူကကတ်တုံးရေးဖို့တော့ကစိတ်ကူးလဲလို့ရအောင်ပုံဆွဲပညာခုနကပုံကမတူတူအောင်ပတူတူအောင်ဆိုရလဲပကြီးကားလို့မဟုတ်ဘူးသူကရိုးရိုးရှင်းရှင်းလေးနဲ့ဒါပါဆိုရလဲသိအောင်ဆွဲရမယ်ကတ်တုံး drawing နဲ့လဲတူရမယ်ပြီးရင်ကျွန်တော်ကတင်ပြတဲ့အနေနဲ့အကြောင်းအရာကိုဘယ်လိုတင်ပြမလဲဝိထုလိုတင်လို့လည်းမရဘူးကြပြလိုတင်ပြလို့လည်းမရဘူးတခါဟာတာယတာပါအောင်ခာတာယတာမပိုင်ကတ်တုံးကဘာလို့တော့မလဲနောက်တစ်ခုကတခါသကလုံးသုံးတော့ကံွယ်မြောက်ကြီးလည်းသုံးလို့မရတယ်လို့ကံွယ်မမြောက်အောင်လည်းလုပ်လို့မရဘူး။ဘာလို့လဲဆိုတော့ဒီကံတော့ကပေါမောက်ခါကြီးလည်းဖတ်မယ်။ကျောင်းဆရာလည်းဖတ်မယ်။ကျောင်းသားလည်းဖတ်မယ်။ဟိုးငစိမ့်တဲ့စာဖတ်တတ်တဲ့မိန်းမကြီးလည်းဖတ်မှာပဲ။အဲ့တော့လူတန်းစားတီးတီးနားလည်းလွယ်တဲ့စကလုံးကိုလည်းယူရတယ်ဆိုတော့သူ့မှာတာဝန်တော်တော်ကြီးရဲ့။ပြီးရင်သူကအကျောင်းရောင်ဟာတာကိုအချီအချဖွင့်ချရတယ်။သူ့မှာတော်တော်အလုပ်ရှုပ်တယ်။ပင်လင်းပင်မနဲ့လိလာရလည်းခက်တယ်။ကံုံဆရာဘဝဖြစ်ဖို့လည်းတော်တော်လေးခက်ခဲတယ်။ကြပြားနဲ့လည်းတူတူတုတ်တုတ်နဲ့ဝတ္ထုလိုအရှိရေးလို့မရအောင်သူ့မှာသူ့ဟာလင်းသူစီကံပလနာနဲ့တော်တော်ရေးယူရတယ်ခဗျာအဲ့တော့အဲ့နှစ်ခုကတော်တော်ခက်ခဲနေနေဆိုတာစူးစမ်းပြီးရောအောင်မြင်မှုဆိုတဲ့နာမည်တော့ရတယ်သို့တယ်လည်းပဲဝတ္ထုတုံးနေရှင်ငွေရှင်မပေးခြင်းကအဲ့လိုကွာဟာကြောင့်တော်တော်လေးလိုပဲဒုက္ခရောက်ကြတာ
ဟုတ်ကဲ့
အဲ့တော့ဒီဘဝကိုညံ့လို့ဆိုတာနဲ့ဆုံးပြီးရောဆုံးဖြတ်ပြီးရောဒီနေ့အထိလူငယ်တွေစူးစမ်းသေးဆိုတော့အဲ့လူငယ်တွေကကျွန်တော်ချီးကျူးတယ်ကျွန်တော်ကိုယ်နဲ့လည်းဒုက္ခရောက်ရတယ်
ဟုတ်ကဲ့နောက်ပြီးတော့ကတ်တုံးသမားတွေကလည်းအခက်ခဲတွေအများကြီးကြားတဲ့အခါကတ်တုံးသမားဖြစ်အောင်လုပ်လာလို့လာတော့မသိဘူးတော်တော်လေးမာနကြီးတယ်ကြားဘူးတယ
်မာနဆိုတော့ဒီလိုပါပညာရနဲ့ပတ်သက်လာလို့ရှိရင်ကတ်တုံးဆရာမမဟုတ်ပါဘူးအားလုံးကမာနကြီးပါတယ်ကတ်တုံးဆရာမာနကြီးရလို့ပူထင်ခံရတာဘာဖြစ်လို့လဲဆိုတော့အထင်သေးမှုခံရလို့ပါဘာလို့ဆိုတော့ကျွန်တော်ကကတ်တုံးဆရာလို့အသိများတဲ့ကိုဝင်းကျင်အုပ်စုကကျွန်တော်ပကြီးကားရေးတာတွေ့လို့ရှိရင်ခင်ဗျာဇာတိဘယ်တော့ရေးတာလို့ဆိုတဲ့သဘောမျိုးအမေးခံရတယ်ပမာမြန်ရှိရကတ်တော့ဆရာကြီးကဥမာကိုငွေကြီးဆိုရင်ပကြီးချောင်းစင်ပကြီးကောင်းကောင်းရေးတတ်တယ်ကိုရွှေမင်းသားဆိုရင်ဝါတာကလာရေးတဲ့နေမှာအရန်ကောင်းတယ်ဒ တကယ်ဝါဒကလာနာမည်ကြီးတဲ့ကိုကျော်တောင်းတို့ကိုမမွန်တိုက်တော်စာကိုရွှေမင်းသားဆိုတဲ့ကတ်တုံးဆရာအရင်ချီကျူးရတာတကယ်လေးကောင်းတယ်ဆိုတော့ကတ်တုံးဆရာအဖြစ်ဒါကျွန်တော်နာမည်သိကျင်တာပကြီးဆရာအဖြစ်နာမည်မကျော်တာကျွန်တော်မလို့ချင်းဆိုတော့အဲ့ဒီသဘောလေးလိုပဲတမန်လူရဖအရာတော့ကြိုက်တယ်သူတည်းလည်းပဲအပြင်မှာတွေ့တဲ့ခါကျတော့ဟာဆိုင်ဆရာကြီးနာမည်ကြီးဆိုတဲ့လူကိုတန်းတော်ကြီးကဗျာဆရာကြီးနာမည်ကြီးကိုတန်းတော်ကြီးသူကထင်ကြီးရတယ်ကတ်တုံးဆရာကိုသိအထင်ကြီးကြောင်အဲ့တော့အထင်ကြီးတဲ့ခါကျတော့ကျွန်တော်တို့ကသူတို့မုံနှီးမှုလည်းမရှိဘူးဘလို့မှမခံစားဘူးသို့တော်လည်းပဲအော်ငါပညာငါကတော့မာနမရှိရင်ငါမှဘာမှမရှိတော့ဘူးဆိုတော့အလိုလိုရှိလာတဲ့သဘောဖြစ်သွားတာပါ
ဟုတ်ကဲ့
ကျွန်တော်တို့ကမာနကြီးရမှာပေါ့ကျွန်တော်တို့ကတာမန်နဲ့ကလူပါပဲ
ဟုတ်ကဲ့ပ
ါဟာတာမက်တဲ့စကားဝိုင်းမှပြောရင်လည်းကြီးစရာအပြောဆုံးကကတ်တုံးစရာ
အခုကျွန်တော်တို့ကတ်တုံးကြောင့်ပြောလာတယ်တော်တော်များလာပြီဆိုတော့နောက်ကြုံမှာပဲကျွန်တော်တို့ကတ်တုံးလောကအကြောင်းဒီ animation အကြောင်းတွေကိုဆက်ပြီးတော့ပြောကြသေးတာပေါ့ခင
်ဗျဟုတ်ကဲ့ဟုတ်ကဲ့
အဲကတ်တုံးဝင်ထွန်းကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ခင်ဗျကဲဝမ်းသာပါ
ဟုတ်ကဲ့ပါခင်ဗျ